2016ခုနှစ်မှာဆိုရင်ကမ္ဘာတဝန်းလုံးပူပြင်းခြောက်သွေ့တဲ့အယ်နီညိုရာသီဥတုကိုခံကြမှာဖြစ်တယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်မိုးလီဝက်သားနဲ့ဇလဗေဒပညာရှင်တွေကသတိပေးထားပါတယ်။နိုင်ငံပိုင်သတင်းစာတွေနဲ့သတင်းမီဒီယာတွေကလည်းအခါအားလျော်စွာရာသီဥတုဆိုးဝါးမဲ့အကြောင်းရေးသားဖော်ပြနေကြပါတယ်။အခုနွေရာသီမှာရင်ဆိုင်ရမယ့်အယ်နီညိုဟာသမိုင်းမှာအကောင်းဆုံးဖြစ်ပြီးမြန်မာနိုင်ငံမှာရေရှားတာအပူချိန်လွန်ခဲ့တာမုတ်သုံးဝင်နောက်ကျတာတွေဖြစ်နိုင်ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ပိုင်းတွေကရေရှားပါတာတွေရင်ဆိုင်ခဲ့ရတဲ့အတွက်ဒီနှစ်နွေရာသီအတွက်ကြိုတင်ပြင်ဆင်ဖို့တွေလိုအပ်နေပြီဖြစ်ပါတယ်ရေရှားပါတာနဲ့ရေကြီးတာနှစ်ခုစလုံးဟာကောက်ပဲသိနံတွေပျက်စီးတာမထွက်နိုင်တာတွေဖြစ်နိုင်တဲ့အပြင်လူသားတွေမှာလည်းရောဂါပဲရများလာတာတွေဖြစ်နိုင်ပါတယ်။ပြီးခဲ့တဲ့2017ခုနှစ်တုန်းကအပူချိန်လွန်ခဲ့လို့လူတွေတည်တဲ့အထိဖြစ်ခဲ့တဲ့အတွက်ဒီနှစ်နှွေအတွက်စိုးရိမ်စရာဖြစ်တယ်လို့ဒေါက်တာထွန်းလွင်ကပြောပါတယ်
။မြန်မာနိုင်ငံမှာဒီလိုချောသွေရာသီမှာရေရှားပါမှုကြုံတွေ့နေရတာအနည်းဆုံး9နှစ်6နှစ်ရှိနေပါပြီ။နှစ်တိုင်းလိုတွေ့နေရတယ်။အဲ့တော့ပုံမှန်အားဖြင့်ကိုရေရှားတဲ့အချိန်မှာဒီနေ့ကအယ်နီညိုဖြစ်တဲ့အတွက်ဒီရှားမှုအနေနဲ့ခရိုင်နစ်တွေကိုဆိုးနိုင်တယ်ဆိုတဲ့ပထမအချက်ပါခင်ဗျ။အဲဒီအချက်ကြောင့်ဇန်ပြူရီတောက်သုံးရီအားလုံးရှားပါမှုဒေသတော်တော်များများမှာကြုံတွေ့နေပါတယ်။ဒီလိုမြန်မာနိုင်ငံလေပိုင်းစကိုင်းတိုင်းပေါ့နော်။နောက်မကွေတိုင်းနောက်ရန်ကုန်တိုင်းမှာဆိုတလပေါ့နောက်ရှမ်းပြည်နယ်အဲဒီဘက်မှာစင်လာအဖြစ်ဒါရေရှားပါမှုကြုံတွေ့တဲ့ဒေသတွေဖြစ်ပါတယ်။ဒီနေ့ညကအလုံးပူနိုင်တယ်ပေါ့နော်။အဲ့တော့ကျွန်တော်တို့မကြသေးခင်2017တုန်းကအလုံးပူတဲ့ညကျွန်တော်တို့ကြုံခဲ့တယ်အဲဒီတော့မန္တလေးတိုင်းကမှလူတွေထောင်ချီပြေဆုံးရတယ်ဆိုတဲ့တရင်တွေကျွန်တော်တို့ကြားပြီးထားပါတယ်အဲ့တော့အဲ့ဒီအနေအထားမျိုးဟာဒီနေ့ညရာဒီမှာလည်းကျွန်တော်စိုးရိမ်ပါတယ်
1998ခုနှစ်ကလည်းအပူလှမ်းဝင်ပြီးမြန်မာနိုင်ငံအလဲပိုင်းအောက်ပိုင်းဒေသတွေမှာရေရှားတာကြောင့်လူတွေဒုက္ခရောက်ကြရပါတယ်လာမယ့်အယ်နီညိုကြောင့်ရေကြီးတာမိုးခေါင်နာရီရဲ့နောက်မှာတော့စိုက်ပျိုးရေမရတဲ့အတွက်စားနပ်ရိက္ခာရှာပါတာယောဂါထူတာတောမိလောင်နာတွေဖြစ်နိုင်တာကြောင့်မဖြစ်မနေသတိထားရတော့မယ့်အရာတွေဖြစ်ပါတယ်ရက်ကွက်ဒီဒေသတွေအလိုက်မှာအခုချိန်ကလေးကရေတွေစုဆောင်းတာရေချွေတာသုံးဆွဲတာတွေရေတန့်ရဖို့ကြိုတင်စီစဉ်တာတွေလုပ်ဖို့တင့်ပြီလို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ဆောင်သူတွေကပြောပါတယ်အနည်းဆက်ဆုံးပြင်ဆင်မှုအနေနဲ့ရက်ကွက်ထဲကရေကန်တွေကိုရေတန့်ရအောင်ပြန်တူးဖော်ထားတဲ့နယ်လို့မြန်မာအစိမ်းရောင်ကိုရက်ကဒေါ်ဒေဝီတန့်စင်ကပြောပါတယ
်အခုရက်ကွက်တွေထဲမှာဆိုရင်ဥမာမြောက်ကလာတို့ဘာလို့ဆိုရက်ကွက်တစ်ခုဆိုရင်ရေကန်၃ခု၂ခုလောက်ပါတာလေအဲ့တော့အဲ့ဒီထဲအမိုက်တွေပြည့်ဘာတွေလို့ရေရလဲရှိနေတယ်တကယ်ရေရှားပြီဆိုတော့လေတော့ဒီရေတွေကိုပဲအကူရမှာလေအဲ့ဒီရေကန်တွေဟာနှွေကြရင်ခမ်းလားမခမ်းလားဆိုတာကိုလေ့လာပါလို့မခမ်းတဲ့ရေကန်တွေကိုတမန်ရှင်းရှင်းရေမရှိတဲ့အချိန်မှာသုံးဖို့လောက်ကြပါလို့ရေမရှိတော့မှအကုန်ထမိန်စုပ်ကောဖဏကောပြစ်ထားတဲ့ရေကိုခတ်သုံးရမှာလေအဲ့တော့တောက်လို့မရတာတောင်မှသုံးရေဆေးရေနဲ့လောက်ရအောင်ရေကန်တွေကိုသေချာကာရံပြီးတော့ဆေးတွေပါဒီခတ်ပါလို့ဖြစ်မှထလောက်လို့အချိန်မရဘူးနော်
ပြီးခဲ့တဲ့နှစ်တွေမှာမြန်မာနိုင်ငံအလဲပိုင်းအပောင်ဝင်အချို့ဒေသတွေမှာရေရှားပါတဲ့အတွက်ပရဟိတအဖွဲ့တွေနဲ့အလှူရှင်တွေကရေတွေကူညီပေးခဲ့ရပါတယ်။အဲ့ဒီနှစ်တွေထက်ပိုပြင်းမဲ့အခြေအနေတွေဖြစ်လာမယ်ဆိုရင်အရင်ကူညီခဲ့တဲ့ကျေးရွာမြို့နယ်တွေအပြင်နောက်ထပ်ကူညီရမယ့်နေရာတွေပိုများလာနိုင်တယ်လို့မန္တလေးဆင်းရောင်စုံအဖွဲ့အတွင်းရမှုကိုမောင်မောင်ဦးကပြောပါတယ
်။ဆရာကြီးတွေပြောသလိုသေချာပေါက်မိုးခေါင်မဲ့ရေရှားမယ်ဆိုရင်အဲရင်းနှက်ကစုံထားကြတဲ့နေရာကြီးမှာသေချာပေါက်ရှားအောင်ပါပါရှားရုံနဲ့ပြီးမှမဟုတ်ပါဘူးရေရှားပါခြင်းရဲ့နောက်ဆက်အတွဲကျန်းမာရေးဆိုင်ရာပြဿနာတွေလည်းလာအောင်ပါပါနောက်ကဝမ်းယောဂါတခါတည်းကတ်လိုက်လာတယ်ပြီးရင်အရာနာအဖူပိတ်အရေရာယောဂါတွေကတ်လိုက်လာတယ်အတွေ့အကြုံလားဆိုရင်မနစ်ကရေရှားပါလို့နေရာသုံးနေရာတွားခဲ့ပါတယ်ဒီနေရာတွေမှာဖြည့်စည်းဆောင်ရွက်တာအခုချိန်ကြီးကောင်းကောင်းမတွေ့ရပါဘူးအဲ့တော့ရှားရင်ခက်ရှားမှာပါအဲ့ဒီလိုပါပဲကျန်တဲ့နေရာတွေမှာလည်းရှားနိုင်တဲ့အနေအထားတွေအများကြီးတွေ့ရပါတယ်စေရိယာတွေဟာပို့ပို့ပြီးကျဲသွားနိုင်တယ်လို့ပဲထင်တယ်ပေါ့နော
်ပူပြင်းတဲ့အပူချိန်ကြောင့်စိုက်ပျိုးရေပြက်လက်လို့စားနပ်ရိက္ခာထုတ်လုပ်မှုလျော့နည်းလာပြီးကုန်စင်းနှုံးတက်တာရေအားလျက်စစ်ထုတ်ဖို့စောက်ထားတဲ့ဆဲတွေမှာရေမလုံလောက်လို့လျှက်စစ်တအားမရတဲ့အတွက်စီးပွားရေးလုပ်ငန်းတွေထိခိုက်နိုင်တာအပူချိန်ကြောင့်တက်ကြီးရွယ်အုံနဲ့ကလေးတွေရဲ့ကျန်းမာရေးထိခိုက်နိုင်တာတွေဟာမြန်မာနိုင်ငံနေရာတော်တော်များများမှာဖြစ်လာနိုင်တယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်တွေကထောက်ပြထားပါတယ်။နောက်တစ်ခုကမိုးခေါင်ရေရှားပြီးလေယာမြေတွေစိုက်လို့မရတဲ့အတွက်လေယာမြေစွန့်ခွာသူတွေရွှေ့ပြောင်းအလုပ်သမားတွေပုံမှုများပြားလာနိုင်ပါတယ်။အဲ့ဒီအရေးကြီးတဲ့ကြိုတင်ကာဝယ်မှုတွေကိုတော့အစိုးရအဖွဲ့အစည်းတွေကဥဆောင်လုပ်မှသာပုံမှုထိရောက်မှာဖြစ်ပေမဲ့အခုချိန်ထိတော့ကြိုတင်ကာကွယ်တာတွေအသိပညာပေးတာတွေလှုပ်ဆောင်တာမတွေ့သေးပါဘူး။ အခုချိန်မှာတော့ဝင်ကြီးဌာနတော်တော်များများပါဝင်တဲ့ရေးအသုံးချရေးကော်မတီကိုဖွဲ့စည်းထားပြီးလာမယ့်နှွေရသည့်အတွက်ကြိုတင်ပြင်ဆင်တာတွေလုပ်နေတယ်လို့မူလဝတ္တနဲ့ဇလပေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကပြောပါတယ်
ဒီမြန်မာနိုင်ငံအနေနဲ့ဒီမှာတော့အရေးခက်ခဲပေါ့လေတောင်းတုံးကြီးအခက်ခဲရောဟောစိုက်ပျိုးကြီးအခက်ခဲပေါ့အဲ့ဒါလေးအပြင်ကိုစက်စီတရားထုတ်လို့ရေးလုပ်ငန်းတွေပေါ့ဟောပို့ဆောင်ရေးလုပ်ငန်းတွေပေါ့နော်သူစင်းလုပ်ငန်းတွေပေါ့လေအဲ့ဒီဘက်ဒီမှာလည်းဟိုနည်းနည်းများလို့ထိခဲ့တယ်ပေါ့လေဒီနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ဒီနိုင်ငံတော်အနေနဲ့တော့ဒီဒုသမနာပုဒ်အနေနဲ့ဒီဥပ္ပီတော်မှဆောင်ရွက်နေတဲ့ရေးသုံးချရေးကော်မတီကိုကျွန်တော်တို့နာမည်နှစ်အတွက်ကိုတည်တင်းပြင်ဆင်ပြီးတော့ဖွဲ့စည်းထားတယ်ပေါ့အဲ့ဒီမှာတော့ရေးရေးတူးဝင်ရေးရေးနဲ့ငွေကြေးမျိုးစုပြီးပါပါတယ်ဒီကတော့ဒီနာမည်နေရာဒီဟာပုံမှန်တော့ကိုဘူမင်း၆တွေ့မှာဖြစ်တဲ့အကြောင်းမျိုးဒီအခက်ခဲဖြစ်နိုင်တဲ့အကြောင်းမျိုးနေရာတွေကိုကြိုတင်ပြင်ဆင်ဖို့ဆိုလည်းအဲ့ဒီဖွဲ့ရနေပြီးတော့တောင်းရနေတဲ့အနေအထားလေးတွေတော့ရှိပါတယ်ဟုတ်ကဲ့
လာမယ့်နှွေရာသီမှာမျက်မြင်ထိတ်တိုက်ရင်ဆိုင်ရတော့မယ်ပြင်းထန်တဲ့အဲလီညိုရာသီဥတုဖြစ်စဉ်ဟာရေပြက်လက်မှုတစ်ခုအတွက်ပဲစိုးရိမ်နေရမှာမဟုတ်ပဲသူနဲ့ချိတ်ဆက်နေတဲ့ကျန်းမာရေးစီးပွားရေးကနေနိုင်ငံရဲ့အထီတောင်တက်ရောက်မှုရှိလာနိုင်တဲ့အတွက်အစိုးရအနေနဲ့တည်တည်ချာချာကြက်မှတ်ပြီးကြိုတင်ပြင်ဆင်တည်နေပြီလို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ဆောင်သူတွေကပြောကြပါတယ်ရှင်